စစ်ကောင်စီကိုတော်လှန်တိုက်ခိုက်နေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရင်းအနေနဲ့လက်နက်ဆွန့်ပြီးတော့ဆွေးနွေးညှိနှိုင်းဖို့စစ်ကောင်စီအကြီးအကဲပြောလိုက်တာကိုအာရခတပ်တော် AA ဖွဲ့ကပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်နေ့အတွက်ပေးပို့တဲ့တဝင်းလွှာမှာစစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်အပေါ် AA ပြောခွင့်ရရဲ့တုံ့ပြန်ချက်နဲ့ပေးပို့လို့ဒီတုံ့ပြန်ချက်နဲ့ပတ်သက်ပြီးတော့ရန်ကုန်ကတရင်ပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကပြောပြမှာပါရှင်။
စစ်ကောင်စီတပ်နဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အာရခတပ်တော် AA အပါအဝင်မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့အနေနဲ့မိမိတို့ရဲ့လူလားချက်တွေကိုလက်နက်ကိုင်နီးလန်းနဲ့တောင်းဆိုလို့မရနိုင်တဲ့အတွက်ကြောင့်လက်နက်စွန့်ပြီးတော့နိုင်ငံရေးနီးလန်းနဲ့ဖြည့်ရှင်းဖို့မနေ့ကကြောက်ရွံ့တဲ့ရခိုင်ပြည်နယ်နေ့ကိုပေးပို့တဲ့တဝင်းလွှာတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုက်တွန်းထားတာပါအခုလိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လက်နက်စွန့်ပါဆိုတဲ့တိုက်တွန်းပြောဆိုချက်အပေါ်စစ်ကောင်စီနဲ့လက်ရှိစီအပရိပခတွေပြင်းထန်နေပြီးရခိုင်ပြည်နယ်အတွင်းစစ်ကောင်စီစခန်းတွေနဲ့မြို့တွေကိုထိန်းချုပ်နေနိုင်ပြီဖြစ်တဲ့အာရခတပ်တော် AA ပြောခွင့်ရခိုင်တုခကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်ဒီလက်နဲ့စွန့်ရမယ်ဆိုတော့ဒီအကြမ်းဖက်ဖက်စစ်စစ်ကောင်စီခေါင်းဆောင်ရဲ့ပြောဆိုချက်ဟာအလွန်ဂုံတရေမေးပြီးတော့ဒါမျက်နှာပြောင်တိုက်ဒီတခိုးကလူဟိတ်ဆိုသလိုပြောဆိုမှုမျိုးပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတကယ်လက်နဲ့စွန့်ပြီးတော့အိုပြည်သူတွေကိုဝန်ချတောင်းပန်ရမှာကသူတို့အကြမ်းဖက်ဖက်စစ်စစ်တပ်ပဲဖြစ်ပါတယ
် MNDAA TNLA နဲ့ AA စတဲ့မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာတိုင်းရင်းသားလူမှုစီးပွားအခြေအနေတွေကိုပိုပြီးဆိုးဝါးစေခဲ့တယ်လို့အပြစ်မဲ့ပြည်သူပေါင်းများစွာဆင်းရဲဒုက္ခရောက်ခဲ့ရတဲ့အတွက်ကြောင့်ခေတ်အဆက်ဆက်လက်နက်ကင်လုပ်ငန်းရှင်တွေဟာလွဲမှားတဲ့လုပ်ငန်းရှင်တွေဖြစ်တယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်အာရခတတော် AA ဘက်ကတော့လက်ရှိနိုင်ငံအနှံ့ဖြစ်ပွားနေတဲ့စစ်ပွဲတွေဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်ကောင်စီကြားဖြစ်နေတာမဟုတ်ဘဲနဲ့စစ်ကောင်စီနဲ့မြန်မာပြည်သူတရဲလုံခြုံရေးဖြစ်ပွားနေတဲ့တိုက်ပွဲတွေဖြစ်တယ်လို့လည်းခိုင်တုခကပြောပါတယ
်အခုသူတို့အကြမ်းဖက်ဖက်စစ်စစ်တပ်ရင်ဆိုင်နေရတာဟာဟိုပြည်သူတရားလုံးနဲ့ဖြစ်တယ်ဟိုဒီစစ်ပွဲဟာပြည်သူနဲ့အကြမ်းဖက်စစ်တပ်ကြားမှာဖြစ်နေတဲ့ဟိုစစ်ပွဲဖြစ်တယ်ဟိုဒါကြောင့်ဒီမဲအောင်လှိုင်ခေါင်းဆောင်တဲ့ဒီစစ်တပ်ဟာပြည်သူကိုကိုစားပြုတဲ့စစ်တပ်မဟုတ်တော့ဘူး။ဟိုတိုင်းပြည်ကိုကာကွယ်နေတဲ့စစ်တပ်လည်းမဟုတ်ဘူး။ဟိုတကယ်တော့ဒီသူတို့အကြမ်းဖက်ဖက်စစ်စစ်တပ်ဟာဒီနိုင်ငံနဲ့လုံးဝကိုမပတ်သက်တော့ဘူးဗျ။ဟိုဒါကြောင့်မို့လို့ဒီသူတို့အကြမ်းဖက်စစ်တပ်ကိုလက်နဲ့စွန့်ဖျက်သိမ်းပြစ်ဖို့အတွက်ဟိုပြည်သူတရားလုံးကနေပြီးတော့မှဒါဝိုင်းဝန်းကြိုးပမ်းဟိုတိုက်ထုတ်နေကြတာဖြစ်တယ်။ဟိုအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့လည်းပဲဒီအ мян ဆုံးလက်နဲ့ရှဒီလက်နဲ့အပ်ပြီးတော့ဟိုပြည်သူနဲ့ဟိုပူးပေါင်းကြဖို့ဟိုတိုက်တွန်းလိုပါတယ
်မြန်မာနိုင်ငံနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့တော်လှန်ရေးတပ်ဖွဲ့တွေရဲ့ထိုးစစ်တွေကိုပြင်းပြင်းထန်ထန်ရင်ဆိုင်နေရတဲ့စစ်ကောင်စီအနေနဲ့တရုတ်အစိုးရရဲ့ဖိအားပေးမှုနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကုမင်းမှလှုပ်ဆောင်နေပေမဲ့ဒန်းနူညီမျှတဲ့အဖြစ်ပေါ်တဲ့ဆွေးနွေးပွဲဖြစ်မလာနိုင်ဘူးလို့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ဖြေဆိုပါတယ်
ကိုကတော့လက်နဲ့ညီကင်ထားတယ်အမြောက်ညီကင်ထားတယ်လီသက်ညီကင်ထားတယ်စံနေဘွဲ့တွေကိုလက်ကင်ရှင်နေနေတော့မဖြစ်ချင်းပါနဲ့လို့ပြောလို့ဘယ်လိုဖြစ်မှာတော်တည်စင်ဘုံကျဲနေတယ်ပြည်သူတွေကြားတယ်နောက်ပြီးတော့ဟိုပြည်သူတွေကိုကျွန်တော်တို့အခုကစစ်တပ်တဲ့ကိုပြန်မေးဆွဲနေတယ်အဲ့လိုချင်းနေအောင်မှာစီးနီလန်းမကျင်သုံးပါနဲ့ဆိုတော့စီးနီလန်းကိုဘယ်လိုကျင်သုံးနေရတယ်ဦးဒီကဘယ်လိုလက်နဲ့ကင်ပြောနေအဲ့တော့ဒါဟာဒန်းလူကြီးသူခွေးရှိရဲ့ပေါ့ဆွေးနွေးဖြစ်မယ်လို့ယူဆကြပါများရှိပါတယ်မရှိပါဘူ
းအာရခတတော် AA အနေနဲ့ကတော့ဒီလအတွင်းမှာပဲမောင်တော်နဲ့တောင်ကုန်းမြို့တွေကိုသိမ်းပိုင်နိုင်ခဲ့ပြီးရခိုင်ပြည်နယ်ကမြို့နယ်12ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ထိန်းချုပ်ထားတယ်လို့စစ်ကောင်စီရဲ့အစင်မြင့်ယာရုအစင်ရှိတဲ့စစ်ဗိုလ်ချုပ်တွေအပါအဝင်စစ်တုံမန်းယာနဲ့ချီကိုလည်းဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်လက်ရှိမှာလည်းအမ်းနဲ့ဂွားမြို့နယ်တွေကိုဆက်လက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်အတွင်းကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့ကတော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။